ရခိုင်ပြည်နယ်တွင်စစ်ဘေးဒုက္ခသည်ကူညီကယ်ဆယ်ရေးအဖွဲ့တွေရဲ့ခီးသွားလာရေးနဲ့စားနပ်ရိက္ခထောက်ပံ့မှုတွေကိုစစ်ကောင်စီကကန့်သက်ထားတယ်လို့အကူအညီပေးရေးအဖွဲ့တွေက VOE ကိုပြောပါတယ်။အကန့်သက်တွေကြားစစ်ဘေးဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခပြက်လက်လာတာတွေကိုလည်းရင်ဆိုင်နေရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံကျော်ကပြောပြမှာပါရှင်
။ရခိုင်လက်နက်ကိုင်အဖွဲ့နဲ့စစ်ကောင်စီကြားစစ်ရေးတင်းမာနေတဲ့အခြေအနေကြောင့်ဒုက္ခသည်တွေကိုကူညီနေတဲ့ရခိုင်လူမှုရေးအဖွဲ့တွေရဲ့ခီးသွားလာခြင်းနဲ့အကန့်အသတ်တွေရင်ဆိုင်နေရတာပါ။မြစ်တာရောင်ချီဖောင်ဒေးရှင်းတာဝန်ရှိသူတို့ဖြစ်တဲ့ကိုကြောက်ချိုင်ကပြောပါတယ်
။တို့ပြည်ပြင်ထားတာတွေကအများကြီးပဲဟိုဒီဘက်ကဒီရခိုင်ဒေသဘက်မှာတော်တော်များများဟိုတနေနဲ့တနေတရားနဲ့တရားဒီအရှိပြည်တယ်လို့ဘုတ်ဒီဘုတ်လေးစိတ်ကျုံမှာလဲဒီစားနေရိတ်ခါတွေမတရားဘူးဆိုတဲ့ဥစ္စာတွေကရှိတယ်ကြ။ကျေကျေရေးလုပ်တဲ့အထက်မှာလဲတော်တော်လေးကိုဥစ္စာပြရတယ်ပေါ့။စားနေရိတ်ခါတင်ပို့မဲ့ဥစ္စာတွေမတရားဘူး။ဒီရောက်တဲ့တွေလဲရောက်တဲ့တလောက်စားနေရိတ်ခါတွေမရဘူး။ဒီအဲ့ဒီအခက်ခဲတွေကရှိတယ်ကြ
။ပြီးခဲ့တဲ့ရက်ပိုင်းကလည်းစစ်တွေမြို့နယ်အတွင်းစစ်ဘေးဒုက္ခသည်ကူညီရေးအတွက်အလှငွေကောက်နေတဲ့မြစ်တာရောင်ချီဖောင်ဒေးရှင်းအဖွဲ့ကိုအလှငွေမကောက်ခံဖို့စစ်ကောင်စီကခေါ်ယူတတိပေးထားတယ်လို့ကိုကြောက်ချိုင်က VOE ကိုအခုလိုပြောပါတယ်
။ဒီဘက်ကိုအလှူပေးဖို့အတွက်ဒီမိဘပြည်သူတွေကကျွန်တော်တို့အလှူခံတဲ့အပိုင်းမှာခက်ခဲကစနေပြီ။ဒါလို့ဆိုတော့ဒီအစိုးရကနေပြီးတော့မှကျွန်တော်တို့ကိုဟိုအလှူခံခွင့်ကိုပိတ်ပင်ထားတယ်ခင်ဗျ။ဒီစစ်ဘေးကြောင့်အလှူခံတဲ့ဥစ္စာကိုပိတ်ပင်ထားတယ်။ဟိုစစ်ဘေးကြောင့်အလှူမခံရဘူး။အလှူခံမယ်ဆိုရင်ဥစ္စာပြမယ်။ဟိုတရားစွဲဆိုင်ရမယ်။အော်လူတွေဖတ်မယ်ကျွန်တော်တို့အတင်းဖွဲ့ကားတွေလည်းဟိုတိတ်မယ်ပေါ့အဲ့လိုချင်းရောက်တာလည်းရှိရက
ြစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအစားလို့ရခိုင်ပြည်နယ်အတွင်းမှာဒုက္ခသည်တွေကိုကူညီကယ်ဆယ်ထောက်ပံ့ပေးနေတဲ့နိုင်ငံတကာအဖွဲ့ INGO NGO တွေနဲ့ပြည်တွင်းအဖွဲ့အစည်းတွေရဲ့ခီးသွားလာခွင့်နေတဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာကန့်သတ်ချက်တွေတိုးလာတယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ဒီလိုကန့်သတ်ချက်တွေကြောင့်ရခိုင်မြောက်ပိုင်းမှာကြန့်ရှိနေတဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခပြက်လက်တာတွေနဲ့ရင်ဆိုင်နေရပါတယ်။စစ်ဘေးဒုက္ခသည်3000ကျော်နေထိုင်တဲ့ကြောက်တော်မြို့နယ်ညောင်ချောင်းစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လေစားနပ်ရိက္ခထောက်ပံ့သူတွေမရှိတော့ဘူးလို့စခန်းတာဝန်ခံဦးတန်းအေးကပြောပါတယ်
။ဒီကျွန်တော်တို့ဆိုက်ရတော့ဒီပေါ့နော်ဒီညောင်ချောင်းအန်ဂျီစခန်းကတော့ရခိုင်ပြည်နယ်ထဲမှာဆိုရင်ဟိုအခြေစွန်ဒီမှာတော့ပါဝင်တာပေါ့လို့ဒါမှမဟုတ်ဒီကျွန်တော်တို့ရှားအလူချင်းတွေလည်းမရဘူးပောက်ကလေးကအလူချင်းတွေလည်းဟိုလာရောက်မှုအနည်းဆုံးပေါ့လို့ဒီနှစ်အတိုးတော့နေ2021ကပေါ့လို့အစ်စ်နှစ်ကာလဒီဘာအလူချင်းမှနေပြီးရင်ဒီရောင်ချောင်းအန်ဒီစခန်းကိုလာလို့ကျူးကျန်းတော့မရှိဘူးခင်ဗျာ
အရင်ကစစ်ပေးဒုက္ခသည်စခန်းတွေမှာစစ်ကောင်စီရဲ့ဘေးစီမံဌာနစံနဲ့ရိက္ခာတချို့လစဉ်ထောက်ပံ့တယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကလည်းဒုက္ခသည်တွေကိုတစ်လအတွက်ငွေကျပ်18,000စီထောက်ပံ့ပေးခဲ့ပါတယ်။လက်ရှိမှာတော့ WFP ရဲ့ထောက်ပံ့ငွေတစ်ခုသာပုံမှန်ရတော့တယ်လို့ညောင်ချောင်းစစ်ပေးဒုက္ခသည်စခန်းတာဝန်ခံဦးတန်းအေးကပြောပါတယ်
။သဘောဘေးစီမံဆိုင်ရာပေါ့နော်။ခရင်ဦးစီးမှုဥဆန်နေတော့ကျွန်တော်လေ့ကျင့်တယ်ခင်ဗျာ။ရေးသက်တဲ့ကဥဆန်နေကဘာပြောလဲဆိုတော့ဟိုပါပေါ့နော်။ဒီထက်ကဟိုပါပေါ့နော်ဒီထောက်ပံ့မှုအစီအစဉ်မရှိတော့ရခိုင်မှာဖြစ်ဖြစ်တာလို့ကျွန်တော်ရောဖုန်းနဲ့ဟိုပါပေါ့နော်ကောင်တန်လုပ်ပြီးပြောတာတော့ရှိတယ်ခင်ဗျာ WFP ကတော့ WFP ကတော့ဟိုပုံမှန်ပေါ့ခင်ဗျာဒီလူရောက်ကိုပေါ့နော်ဒီတလားတော့ဟိုပါပေါ့နော်ဟိုအချင်းစံမပေးတာတော့ဟို18,000ပေါ့လောက်တယောက်စီလေအဲ့တော့ပုံမှန်ပေါ့လက်စက်လာတိုင်းကပုံမှန်ထောက်ပံ့တယ်သူတို့ WFP ကတော့ဟိုပြက်ခွာတာတော့မရှိဘူးပုံမှန်အနေထားတော့ထောက်ပံ့တော့ရှိပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မှာလက်ရှိအချိန်ထိအကြောင်းမျိုးမျိုးကြောင့်နေရဲပြန်ဖို့ခက်ခဲနေသေးတဲ့စစ်ပေးဒုက္ခသည်ဥယျာဉ်9,000နီးပါးရှိနေပါသေးတယ်။ဒါ့အပြင်ဒီလအတွင်းမှာပဲရခိုင်မြောက်ပိုင်းကရတေးတောင်မြို့နယ်မှာရခိုင်လက်နက်ကင်အေအေဖွဲ့နဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒေသခံ1,000နီးပါးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ရခိုင်လက်နက်ကင်အေအေဖွဲ့ကတော့စစ်ကောင်စီဘက်ကပိတ်ပင်တားဆီးတာတွေကြောင့်အခက်အခဲကြုံတွေ့နေရင်အကူအညီပေးရတဲ့အဖွဲ့တွေအနေနဲ့သူတို့ကိုဆက်သွယ်ပြီးဆောင်ရွက်နိုင်တယ်လို့လည်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ကူညီကယ်ဆယ်ရေးအဖွဲ့တွေကိုကန့်သက်ထားတာတွေအပြင်ရခိုင်ပြည်နယ်အတွင်းစားနပ်ရိက္ခာတည်ယူခွင့်တွေကိုကန့်သက်ထားတာနဲ့ပတ်သက်ပြီးမေးမြန်းဖို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရသူတွေအပါအဝင်လုံခြုံရေးနဲ့နယ်စပ်ရေးရဝန်ကြီးဌာနကို VOA ကဆက်သွယ်ခဲ့ပေမဲ့အကြောင်းတစုံတရာဖြေဆိုခဲ့ခြင်းမရှိပါဘူးခင်ဗျာ